အမေရိကန်နဲ့တရုတ်နိုင်ငံကဆက်ဆက်ညှိနှိုင်းသူတွေရဲ့နောက်ဆုံးအကြိမ်ဆွေးနွေးမှုတွေရှန်ယိုင်မြို့မှာဒီကနေ့ဆုံးသတ်ခဲ့ပြီးအမေရိကန်မှာစက်တင်ဘာလနဲ့ဆက်လက်ဆွေးနွေးဖို့လည်းသဘောတူလိုက်ကြပါရဲ့အမေရိကန်သမ္မတအင်ပီရိုကတော့ဆွေးနွေးမှုတွေကအပြူသဘောဆောင်ကြောင်းပြောခဲ့တယ်လို့ဤပညာရေးအတင်းချက်လွှတ်ပြောင်းခိုင်းတဲ့ကိစ္စညာနာဥစ္စာမူပိုင်ခွင့်နောက်ကင်းသွင်းကုန်ကကွင်းလွခွင့်နဲ့စက်ပြိုးရွှေထွက်ကုန်ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်ဒီအစိုးရရဲ့ရှင်းဝါသတင်းဌာနကလည်းဆွေးနွေးမှုတွေကပွင့်လင်းပြီးပြည့်စုံမှုနဲ့အပြည့်အစုံဆောင်ကြောင်းပြောခဲ့တာပါဒီဥနငယ်ရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လက်ရာထွက်ကုန်တွေကိုတိုးမြှင့်ဝယ်ယူရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါရယ်အမေရိကန်နဲ့တရုတ်ကိုယ်စားပြီးမနေ့တုန်းကအလုပ်သဘောညစာစားခဲ့ကြတယ်လို့ဒီနေ့နေတိုအလောက်ကိုလည်းဆွေးနွေးညှိနှိုင်းခဲ့ကြပြီးနောက်မှာတော့အမေရိကန်ကိုယ်စားပြီးနေရက်ပြမှုလေးစိတ်ကိုသွားခဲ့ကြတာပါရှန်ဟိုင်းမြို့မှာအမေရိကန်ကိုယ်စားပြီးအင်္ဂါနေ့ကရောက်လာချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့2020ပြည့်ရွေးကောက်ပွဲနောက်ပိုင်းကွန်ရီဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုသတိပေးပြောဆိုခဲ့ပါတယ်အချိန်နောက်မှရလာမဲ့သဘောတူညီချက်ဟာမြန်မြန်ဆန်ဆန်ရမဲ့သဘောတူညီချက်လောက်ကောင်းနိုင်မှာမဟုတ်ဘူးဆိုပြီးသတိပေးပြောခဲ့တာပါသမ္မတရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်နိုင်ရခဲ့မယ်ဆိုရင်ဆွေးနွေးညှိနှိုင်းမှုပိုပြီးခက်ခဲလာနိုင်တယ်လို့သဘောတူညီမှုလုံးဝမရတဲ့အထိဖြစ်ကောင်းဖြစ်နိုင်တယ်လို့လည်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကသတိပေးခဲ့ပါတယ်